မွန်ပြည်လူမျိုးရေးတက်တော် MLA မွန်မျိုးသားလူမျိုးရေးတက်မတော် MNLA AD မွန်ပြည်ကာကွယ်ရေးတက် MSDF နဲ့မွန်ပြည်တော်လှန်ရေးတက် MSRF စတဲ့မွန်အဖွဲ့၄ဖွဲ့ကတခုတည်းသောမွန်တက်တော်ဖြစ်နေပေါင်းစည်းဖို့သဘောတူလိုက်ကြပြီဖြစ်ပါတယ်။ဒီဇင်ဘာလ၁၈ရက်နေ့ကတော်လှန်ရေးနယ်မြေတစ်ခုမှာစီးရေးဆိုင်ရာပူးပေါင်းဆောင်ရွက်ရေးအစည်းအဝေးတစ်ရက်ပြုလုပ်ပြီးတော့ဒီဇင်ဘာလ၁၉ရက်နေ့မှာပူရဲကြေညာချက်ထုတ်ပြန်ခဲ့ကြတာဖြစ်ပါတယ်။အဖွဲ့၄ဖွဲ့ပေါင်းပြီးတော့ပထမအဖြစ်အနေနဲ့ပူရဲစီရေးလှုပ်ရှားမှုတွေလှုပ်ဆောင်သွားမယ်လို့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ဒါနဲ့ပတ်သက်လို့မွန်ပြည်လူမျိုးရေးတက်တော် MLA ရဲ့စစ်အရာရှိယုံမဟာမိတ်ဆက်ဆံရေးဌာနဌာနမှူးဗညာမင်းကန်စီက VOA ကိုအခုလိုပြောပြပါတယ်
။မွန်တပ်ဖွဲ့တွေကအကွဲကွဲပြားပြားနဲ့လှုပ်ရှားနေတယ်ဆိုရင်နံပါတ်၁ပြည်သူလူထုမွန်ပြည်လူထုအနေနဲ့ထောက်ခံအားပေးဖို့ကိုရရှိမှာမဟုတ်ပါဘူး။နောက်ပြီးတော့လည်းအားကောင်းကောင်းနဲ့ကျွန်တော်တို့လှုပ်ဆောင်နိုင်မှာမဟုတ်ပါဘူး။အဲ့ဒါကိုကျွန်တော်တို့ကရည်ရွယ်ပြီးတော့ကိုမွန်ပြည်နယ်မှာနောက်ဆုံးဘလို့ဖြစ်ဖြစ်မွန်တော်လိုင်းတစ်ခုတည်းရှိရမယ်ဆိုတဲ့မူဝါဒကိုကျွန်တော်တို့တပ်ဖွဲ့၄ခုသုံးချက်ချက်ချလိုက်တာဖြစ်ပါတယ
်။မွန်ပြည်သူတွေဖြစ်စေခြင်းနဲ့ဆန္ဒအတိုင်းဘုံရန်သူကိုချေမုန်းနိုင်မှုရည်ရွယ်ပါတယ်လို့မွန်ပြည်ကာကွယ်ရေးတပ် MSDF တပ်မှူးဒေါက်တာတီတိမွန်ချန်းကလည်း VOA ကိုအခုလိုပြောပါတယ်
။အကွဲတပြားစီသတိချာစီဟိုတိုက်ပွဲဝင်နေရင်တော့ဘုံရန်သူကိုဘယ်တော့မှဟိုအမြင့်ပြချီးမုန်းနိုင်မဟုတ်ဘူး။ဒီတောင်ပိုင်းစစ်ပေးတပ်မှရှိတဲ့မွန်ပြည်နယ်နဲ့တိုင်းပြည်သားအကြီးတွေမှပြူဟာမြောက်စစ်စင်ကြီးတွေဆင်နွှဲနိုင်ဖို့အတိအကလက်နက်ကင်တပ်ဖွဲ့တွေအထူးသဖြင့်မွန်လက်နက်ကင်တပ်တွေပစုတစည်းတီစုဖွဲ့ပြီးတော့ပြူဟာမြောက်ပူးပေါင်းဆောင်ရွက်ပြီးတော့တိုက်ပွဲဝင်နိုင်ရင်တော့အောင်မြင်မှုကပိုပြီးတော့ကိုကောင်းလာမယ်။
တကွဲတပြားဖြစ်နေတဲ့မွန်တော်လန်ရေးတပ်ဖွဲ့တွေတစုတစည်းတည်းဖြစ်လာအောင်ပြီးခဲ့တဲ့နှစ်ကလည်းဆွေးနွေးခဲ့ပေမဲ့မအောင်မြင်ခဲ့ပါဘူးအခုတစ်ခေါက်စီလုံးမှုရခဲ့တာနဲ့ပတ်သက်လို့ MSDF တပ်မှူးဒေါက်တာတီရီမွန်ချန်းကအခုလိုပြောပြပါဗျ
။ကြောင်ကြောက်ကြောက်ပေါ်ပေါက်လာခဲ့တဲ့မွန်လက်နက်ကင်တပ်တွေဟိုရှိလာတဲ့နေ့အမြန်မွန်ပြည်သူလူထုကလည်းမွန်လက်နက်ကင်တပ်တွေအားလုံးတစုတစည်းတည်းဖြစ်အောင်ဆိုပြီးတော့စန္ဒပြောပြတာတို့နောက်ပြီးတော့တိုက်တွန်းတာတို့လည်းဟိုရှိလာခဲ့တယ်။ချုပ်ပြီးတော့ပြောရရင်တော့အခုမျက်မှောက်ပေါ်ပေါက်နေတဲ့စီရေးနိုင်ငံရေးအခြေအနေရဲ့တောင်းဆိုမှုကြောင့်ရေဘုန်းတော်ပြောမိမိတို့မွန်ပြည်တွင်းပြည်ပမှာရှိနေတဲ့မွန်ပြည်သူတွေရဲ့တောင်းဆိုချက်အရာပေါ့နော်။ဒါကြောင့်ပဲဒီလိုမျိုးပေါ်ပေါက်ဖို့ကြိုးစားပြီးတော့ဟိုဆွေးနွေးသဘောတူညီချက်ရရှိခဲ့တာပါ။
မွန်မျိုးသားလူမျိုးရေးတက်မတော် MNLA AD မွန်ပြည်လူမျိုးရေးတက်တော် MLA မွန်ပြည်ကာကွယ်ရေးတက် MSDF နဲ့မွန်ပြည်တော်လှန်ရေးတက် MSRF တို့ဟာ2021ခုနှစ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းຫນွေဦးတော်လှန်ရေးနဲ့အတူပေါ်ပေါက်လာတဲ့ကာကွယ်ရေးတက်တွေဖြစ်ပါတယ်ရှင်။